ကွယ်လွန်သွားတဲ့ဗြိတိန်ဘီယံမာကြီးအဲလစ်ဘဲရဲ့ရုပ်အလောင်းကိုစကော့တလန်အန်ဒင်ဘာရာမြို့လမ်းပေါ်မှာတနင်္လာနေ့ကတည်ဆောင်လာရမှာဗြိတိန်ဘီယံချားလ်နဲ့ညီကိုမောင်နှမတွေနောက်ကနေတိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်လိုက်ပါလာခဲ့ကြပါတယ်။လမ်းပေးဝဲရမှာလည်းပြည်သူလူထုကတန်းစီဆောင်ဆိုင်နေပြီးနောက်ဆုံးဂါရဝပြုခဲ့ကြပါတယ်။ချားလ်ဘီယံဟာစစ်ယူနီဖောင်းကိုဝတ်ဆင်ထားပြီးမင်းသမီးအန်မင်းသားအန်ဒရူးနဲ့မင်းသားအက်ဒဝတ်တို့အတူလိုက်ပါလာခဲ့ကြပါတယ်။ဘီယံမာကြီးရဲ့ရုပ်အလောင်းကိုကွယ်လွန်သူကွယ်လွန်စင်ကစကော့တလန်မှာရှိတဲ့ Holyrood House နန်းတော်ကနေစိန့်ဂျိုင်းဘုရားကျောင်းကိုတည်ဆောင်သွားတာဖြစ်ပါတယ်။ဒီဘုရားကျောင်းမှာအခမ်းအနားပြုလုပ်ခဲ့ပြီးတော်ဝင်မိသားစုတွေနဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။တနင်္လာနေ့အစောပိုင်းမှာပဲချားလ်ဘီယံဟာပြည်တွင်းအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရာစလုံးကိုဘုရင်အနေနဲ့ပထမအဆုံးအကြိမ်တရားဝင်စကားပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုလန်ဒန်မြို့က Westminster ခန်းမမှာပြုလုပ်ခဲ့တာပြုလုပ်ခဲ့တာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တထောင်လောက်တက်ရောက်ခဲ့ပါတယ်။ချားဘီယံပြောကြရမှာဘီယံမာကြီးဟာနှစ်ပေါင်း80လောက်ကိုကြိုးမချီပဲတိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့တယ်လို့ပဲသူ့အနေနဲ့လည်းဒီနေ့လန်အတိုင်းဆက်လက်တာဝန်ထမ်းဆောင်မယ်လို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။